အမေရိကန်ကုမ္ပဏီ Boeing ကပါတီတက်ရဟရေ96စီဝယ်မဲ့ဒေါ်လာ10ဘီလီယံတန်ဖိုးရှိစွာချုပ်ကိုပိုလန်ကအင်္ဂါနေ့မှာနှမထိုးလိုက်ပါတယ်။2022ခုနှစ်အင်ဂျင်ယူကရိန်းကိုရုရှားကကျူးကျော်ခဲ့ပြီးကြတဲ့ကပိုလန်နိုင်ငံဟာသူ့ရဲ့လက်နက်ကင်တပ်တွေခင့်မိဖို့အချိန်မြင့်လှုပ်ဆောင်နေကြတာပါ။စစ်တပ်ကိုလည်းတက်ဆင်ပြောင်းလဲရမှာဒီနေ့ဟာသမိုင်းမှတ်တမ်းနေ့ဖြစ်ပါတယ်လို့ကာကွယ်ဝင်ကြီးဝါလီဆောင်ကိုရှိနစ်ကိုမစ်ကအပါချီတက်ရေရဟရင်တွေထားရှိမဲ့အီနိုရိုကောဒေတာစခန်းမှာသတင်းထုတ်တွေကိုပြောပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီးဌာနနဲ့အောက်လွှတ်တော်တို့ကအပါချီရဟရင်တွေရောင်းဖို့မိနစ်3ကခွင့်ပြုခဲ့တာပါဒါဟာမကြာမီရက်တွေအတွင်းပိုလန်နဲ့အမေရိကန်တို့လက်မှတ်ထိုးခဲ့ကြတဲ့စာချုပ်တွေထဲမှာနောက်ဆုံးဖြစ်ပါတယ်တောက်ချာနေတော့ကတော့ဝင်းကနေဝင်းကိုပြစ်တဲ့ AIM 120C AMR AAM ဒုံးကြီးတွေရာချီဝယ်ယူမဲ့သဘောတူညီချက်ကိုပိုလန်ကကြေညာခဲ့ပါတယ်။တနင်္လာနေ့တော့ကလည်း American Design Patriot 4ကြောင်းရန်ကာကွယ်ရေးပစ္စည်း48စင်းတိစောက်ဖို့စာချုပ်ကိုကြေညာခဲ့ပါသေးတယ်။ပိုလန်ကဒီနေ့ကာကွယ်ရေးအသုံးစရိတ်ကိုဘတ်ဂျက်ရဲ့400%ကျော်အထိတိုးမြှင့်ခဲ့တာပါ။